မြန်မာနိုင်ငံမှာတော့ဒီလာမယ့်ရက်ပိုင်းတွေအတွင်းမှာနေပြည်တော်မန္တလေးတိုင်းစကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းနဲ့ရှမ်းပြည်နယ်တွေမှာနေ့အပူချိန်တွေတိုးလာနိုင်တယ်လို့တတိပေးထုတ်ပြန်ထားပါတယ်။ဧပြီ28ရက်နေ့တွေမှာနေ့အပူချိန်ပိုပြင်းလာနိုင်လို့ကြိုတင်ခန့်မှန်းထားကြောင်းသတိထားနေထိုင်သွားလာသင့်တယ်လို့ဒီမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါရယ်ပြီးခဲ့တဲ့သတင်းပတ်တွေတော့ကဒီမြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတွေကိုအပူလိုင်းဖြတ်တန်းခဲ့စဉ်ကလည်းရက်အတော်ကြာမြန်မာနိုင်ငံတွေကအနှံ့တော်တော်များများအပူဒဏ်ကိုခံစားခဲ့ကြရပါတယ်အခုထိလည်းအရင်ထက်ပိုပြီးတော့ပြူပြင်းတဲ့ဒဏ်ခံစားနေကြရတာမှာထိုင်းနိုင်ငံမှာဆိုရင်တော့အပူဒဏ်ကြောင့်အခုနှစ်အတွင်းမှာသေဆုံးသူ30ထက်မနည်းရှိသွားပြီလို့ထိုင်းအစိုးရကထုတ်ပြန်ပါတယ်။ဘန်ကောက်မြို့တော်မှာအပူချိန်52ဒီဂရီဆယ်စီယပ်ဖာရင်ဟိုက်နဲ့ဆိုရင်တော့125ဒီဂရီဖာရင်ဟိုက်ကျော်အထိပူပြင်းနိုင်တယ်လို့ဘန်ကောက်မြို့အာဏာပိုင်တွေကတတိပေးထားပါတယ်ရှင်။